COVID-19 ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းတအုပ်အပါအဝင်အစိုးရဌာနဆိုင်ရာဝန်ထမ်းတွေအထိကူးစက်ခံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကဝန်ထမ်းတအုပ်မှာပါကူးစက်ခံနေရကြောင်းဒီကနေ့ပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရောဂါကူးစက်မှုအတွက်တန်လျာရှိနေတာကြောင့်စစ်စစ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဒုတိယဝန်ကြီးဦးခင်မောင်တင်မှာပုံမတွေ့ရပေမဲ့သူ့ရဲ့ကိုယ်ရေးအရာရှိမှာယောဂဘူးကူးစက်နေတာတွေ့ရကြောင်းလဲတမရယုံပြောခွင့်ရဦးစောထေက Facebook လူမှုကွန်ရက်ကနေသတင်းတောက်တွေကိုပြောဆိုလိုက်တာပါကနဦးစစ်ချက်မှာယောဂဘူးကူးစက်တာမတွေ့ရပေမဲ့လဲအတိုင်ပင်ခံရုံးဒုတိယဝန်ကြီးဦးခင်မောင်တင်ကိုတည်တံ့ထားဆောင်ကြည့်ပြီးနောက်ထပ်တက်ခွဲနမူနာယူစစ်ဆေးသွားမှာလဲဖြစ်ပါတယ်အခုဆိုရင်အစိုးရယုံဆိုင်ရာနေပြည်တော်မှာကူးစက်ခံရသူပေါင်း30ကျော်ရှိနေပြီးဌာနဆိုင်ရာတွေကဝန်ထမ်းတွေမှာပါကူးစက်မှုတွေတွေ့ရှိခဲ့တာပါနေပြည်တော်ကပြည်သူ့ကျန်းမာရေးဦးစီးဌာနကအရာရှိတအုပ်မှလည်းယောဂဘူးတွေ့ရှိကြောင်းအတည်ပြုထားပါတယ်။ဒါပေမဲ့ယောဂဘူးရှိသူနဲ့ထိတွေ့ခဲ့သူ20ရဲ့ကနအုပ်စစ်ဆေးကျန်းမာတော့ပုံတွေ့ခဲ့ရကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။အော်ကံကောင်းစွာနဲ့ပြောပါတော့ဒီသူနဲ့ထိတွေ့တဲ့ဒီလုပ်ငန်းတွင်နေရလူတွေမှာပိုးမတွေ့ပါဘူးခင်ဗျ။အဲဆရာကတော့တွေ့သွားတာပေါ့နော်။ဟုတ်ဆရာလည်းတွေ့တယ်ဆိုတာလည်းသူ့အမျိုးသမီးရတယ်ဒါဆရာဝန်ကြီးပေါ့နော်ကျွန်တော်တို့ဒီအထူးကူဆရာဝန်ကြီးပေါ့အထူးကူဆရာဝန်ကြီးဆိုတော့သူကလူနာရီလဲကြည်ရတယ်ပေါ့နော်ဒီအနတ်မရတဲ့လူနာရီပေါ့နော်ဒါမျိုးတွေဆိုတော့သူကကြည်ရတဲ့ခါကျတော့ဒါအမျိုးသမီးကနေပြီးတော့ဒီဆရာစီကိုကူတာပေါ့နော်အဲဒီခါကျတော့သူအလုပ်အတူလုပ်တဲ့လူတွေအကုန်လုံးကတော့ primary contact လို့ဖြစ်သွားတာပေါ့နော်အဲတော့ဒီပုံကိုယ်တွေအကုန်လုံးကျူဝင်တယ်ဒါမနေ့ကပဲအဆက်ဆေးရပေါ့နော်မနေ့ကညနေဒီနေ့မနေ့အဖြေတွေထွက်တဲ့ခါကျတော့အကုန်လုံးကတော့ဟိုပိုးမတွေ့ဘူးပေါ့နော်ဟုတ်ကဲ့ပထမချိန်မှာတော့
ရခိုင်ပြည်နယ်ကနေကူးစက်မှုတွေတကြောပြန်ပေါ်ပေါက်လာရကနေအခုဆိုရင်ယောဂကူးစက်မှုတွေဟာနေပြည်တော်နဲ့ရန်ကုန်လိုမြို့ကြီးတွေအထိပါပြန့်နှံ့လာနေတာပါယောဂဘူးတွေ့ရှိသူအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့ဆေးရုံတွေကဒင်းတွေပိုဆန့်စေဖို့နဲ့တည်တံ့ထားပြီးစောင့်ကြည့်စစ်ဆေးနိုင်မယ့်နေရာတွေကိုဆေးရုံအဝန်းဝိုင်းအတွင်းစောင့်ရနေတာတွေအပြင်အင်အားတွေမှလည်းပြင်ဆင်နေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ
်တက်လာတဲ့ပမာဏနဲ့ပေါ့နော်ထားနိုင်အောင်ဆန့်နိုင်အောင်လို့ကလည်းတက်နိုင်နေများလက်ရှိမှာပေါ့ကျွန်တော်ကဒီနှစ်ပတ်သုံးပတ်အတွင်းမှာပေါ့နော်ရှေ့မှာလည်းဆင်းမဲ့လူတွေရှိရဲ့နောက်တစ်ပတ်လောက်ဆိုတော့ဆင်းကြမှာပေါ့တစ်ပတ်တောင်မလိုတော့ဘူးထင်တယ်ရှေ့ကအခွဲရလေအဲတော့ရှေ့ကလူတွေစိတ်ချလို့ဆင်းရင်နောက်ကလူတွေနေရာရလာပြီပေါ့နော်အဲဒီလိုမျိုးရှေ့ကကျူတွေဝင်နေဟိုပါပေါ့21ကနေ24ပြောင်းတော့လဲထွက်သွားတဲ့လူတွေအများကြီးရှိရပေါ့နော်အဲတော့ဒါတွေတတ်နိုင်တဲ့များပေါ့နော်ဒါတကယ့်အပြည့်ပြင်းမှာပြင်ပန်းခံပြီးဆောင်ရွက်နေပါခင်ဗျာဒီပုံကိုယ်တွေလည်းကျွန်တော်ဒီကနေပြီးတော့လေးစားစွာနဲ့ပဲပြောလိုက်ချင်ပါတယ်ဟုတ်
ကျမရေဝင်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါဘူးကူးစက်မှုကြောင့်သေဆုံးသူနောက်ထပ်2ဦးအပါအဝင်အခုဆိုရင်စုစုပေါင်းသေဆုံးသူ26ဦးရှိနေပြီးကူးစက်သူအရေအတွက်ကတော့3000ကျော်ရှိနေပါပြီရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။